ုးဗတ်ဇက်ပိုင်းမှာကာယုဒန်းများနဲ့ရာသီဥပြောင်းလဲမှုတတိယပိုင်းမှာတော့ဥရုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်ကမ္ဘာရေမျက်နှာပြင်မြင့်တက်လာတာကိုကာယုဒန်းနေပြည်သူတွေဘလို့ရင်ဆိုင်အန်တုနေကြတယ်ဆိုတာကိုတင်ပြသွားပါမယ်။အဲ့ဒီနီလန်းနေထဲမှာရေမွေးနိုင်အောင်အိမ်လေးကိုမြင့်လိုက်တာရေတက်လာတာကိုစောင့်ကြည့်သတိပေးမဲ့စင်ဆာတွေအသုံးပြုတာနဲ့ရေကားတိုင်းတွေစောက်ပြီးကာကွယ်ဖို့ကြိုးပမ်းနေကြတာပြောင်းပါတယ်။ရေမျက်နှာပြင်မြင့်တက်မှုအစိုးဆုံးအနီရောင်အဆင့်ဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာတော့နောက်ထပ်နီလန်းသစ်တွေအသုံးပြုနေကြတာပါ။ Veronica Iglesias ရဲ့သတင်းလောကကိုနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ American ပြည်ထောင်စုအရှေ့ဘက်ပိုင်း Virginia ပြည်နယ် Norfolk မြို့ဟာနိုင်ငံတွင်းပြည်မြင့်တက်လာတဲ့တံကိုတို့ပြအစိုးဆုံးရင်ဆိုင်နေရတဲ့မြို့ဖြစ်ပါတယ်။ဒီရေတွေမြင့်တက်လာတာကိုကံယူရန်တခြားအထင်ရှားတွေ့မြင်နိုင်ပါတယ်။ဒီဖြစ်ရအားလုံးဟာလူသားတွေရဲ့လူရဲကြောင့်ပေါ်ပေါက်လာတာပါ။အခုတွေ့မြင်နေရတဲ့ရေငန်တွေမှာပေါက်လျက်ရှိတဲ့မြက်တွေဟာဒီရေတွေနဲ့အတူရောက်လာပုံရပါတယ်။မြက်ချင်းစိမ့်ွေနေရာမှာရေငန်တွေမှာပေါက်တဲ့မြက်ပင်တွေကအစာထိုးနေရာယူနေကြပါပြီ။မကြာခဏမိုးရွာသွန်းပြီးတော့မိုးတဲထန်တဲ့အတွက်ရေကြီးရေရှမ်းမှုတွေလည်းအဖြစ်များလာပါတယ်။ဒါကြောင့်လဲနီနာအိုလနာတို့လိုဒေတာခံတွေကရေမဝင်နိုင်အောင်အိမ်တွေကိုမြင့်မို့ပြောင်းစုအစိုးရစီကအကူအညီတွေရဖို့လိုလားနေပါတယ်။
I've gotten a quote from a contractor that it's going to cost around
$400,000. အိမ်ကိုမြင့်မို့အတွက်ဒေါ်လာ4သိန်းခွဲလောက်ကျမယ်လို့ကန်ထရိုက်တာတွေကပြောပါတယ်။နောက်ပြီးအဲ့ဒီလိုလုံနေတဲ့အချိန်တခြားမှာ၁လလောက်သွားနေရမှာလေအဲ့ဒီအချိန်မှာအိမ်ကျွေးရလဲဆက်ရအောင်မယ်နောက်ပြီးတော့အိမ်ငှားကားကလည်းရှိသေးတယ်ရှင့
်ဒါကအိမ်ဆောင်စုတစ်ခုအတွက်ကုန်ကျစရိတ်ပဲရှိပါသေးတယ်ဘူရူရာဒီကြောင်းလဲမှုကြောင့်ထိခိုက်ပျက်စီးရတာတွေကိုပြင်ဆင်နိုင်ဖို့တမန်အကျိုးဖိုင်တန်းကဒေါ်လာ $500 အထိသုံးစွဲဖို့အောက်ကလမှအတူတူပေးခဲ့တာပါဒါကတော့ဖို့ဖို့အစိုးရအရေးပုံစီမံခန့်ခွဲရေးဌာနစီမံမှာအရင်ဆုံးကမတုံ့ခဲ့ဘူးတဲ့ဗနာငွေစမနာလည်းဖြစ်ပါတယ
် There's really large investments by FEMA and Army Corps
အဲဒီကံကံရိုးတန်းတစ်ချောင်းအခြေခံအဆောက်အုံပြုပြင်ရေးစီမံနဲ့ Army Corps ကသုံးမဲ့အတော့ကိုများတဲ့ပမာဏပါနောက်ပြီး Federal Highway American အဝေးပြေးလမ်းများစီမံခန့်ခွဲရေးဌာနလိုအုပ်စုတွေကလည်းအနာဂတ်မှာလမ်းတံတားတွေသူ့အလိုလိုဘယ်လိုကာကွယ်မလဲဆိုတာကိုကြံစလာစေပါတယ်
ကမ္ဘာရေမျက်နှာပြင်မြင့်တက်လာတာကိုအမေရိကန်စနိုင်ငံတည်းမဟုတ်ပဲတကမ္ဘာလုံးရင်ဆိုင်နေရတာဖြစ်ပါတယ်
။ Southeast Asia particularly is another
problem. ဒီမြင့်တက်လာတဲ့အခြေအနေနဲ့အပြစ်ထိုင်ရင်ဆိုင်နေရတဲ့နောက်ထပ်ဒေသကတော့အဖြစ်တောင်အားစပါ။တင်လယ်ရေစီးကြောင်းတွေပြောင်းတာ၊ရေခဲလွာတွေအရေးပြောလာတာနဲ့လူတွေရဲ့လုပ်ရက်တွေကြောင့်ရေပြိုမှုတွေကိုတစ်ပေါင်းနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒီနေ့နွေရာသီကာလမှာဥရောပတိုင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကသမိုင်းမှာမကြုံခုခဲ့တဲ့ရေကြီးရှမ်းမှုနဲ့အကြီးကျယ်ညှိနှိုင်းခဲ့ရတာပါ။စိတ်ပန်ပညာရှင်တွေကတော့သူတို့ရာသီကြောင်းနဲ့ဖောက်ပြန်မှုကြောင့်ဖြစ်ရတာလို့ပြောကြပါတယ်။ဗာဂျီးနီးယားပြည်ကြောင်းစိတ်ပန်နဲ့နော့ဖောက်မြို့တာဝန်ရှိသူတွေပူးပေါင်းပြီးတော့ရေတက်လာရင်ပြည်သူတွေကိုအသိပေးမယ်။စံချာပေါင်း50ကျော်ကိုတပ်ဆင်အသုံးပြုပါတယ်။
Measuring above the water surface on bridges usually over waterways. This
ဒါအောက်ကရေမျက်နှာပြင်အချက်လေးမှာစင်စာတွေတက်ထားပါတယ်။အဲဒီက data အချက်အလက်တွေကိုပို့ပေးတဲ့နေရာမှာလဲကုန်ကျစရိတ်တက်တာအောင် satellite ဂြိုလ်တုကိုမသုံးဘဲ broadband mobile phone data ကိုပဲအသုံးပြုထားပါတယ်
။မြို့တော်ဝန်ရှိသူတွေကလည်းရေနှုတ်မြောင်စနစ်ကိုအစဉ်မြင့်တင်ထားပြီးတော့ရေဆုပ်ပိုက်အကြီးစားတွေတက်ဆင်ထားသလိုမြို့ရဲကရေကားတတိုင်းတွေကိုလည်းတန်တွေ concrete တွေသုံးပြီးတော့ပြင်ဆင်ဆောက်လုပ်ထားပါတယ်။သမိုင်းဝင်နေရာတွေကိုတော့ဒေါ်လာ112တန်းသုံးဆွဲပြီးတဘာဝပေးအနေကနေကာကွယ်ထားပါတယ်။ဟာရီကိန်းမုန်တိုင်းတွေကြောင့်ရေကြီးရေရှမ်းတက်တဲ့နေရာတွေမှာလည်းအင်ချာမီစီးတွေထိုးကြကုန်ပါတယ်။ဂူရူရာသီပြောင်းလဲမှုတွေတစ်နေ့တစ်ခြားပြင်းထန်ဆိုးဝါးလုံးလာတာကြောင့်အစင်းမြင့်နေပညာတွေကွန်ကရစ်အစာရံတွေတုံးပြီးတော့ကာကွယ်နေကြပေမဲ့လို့လုံလောက်မဲ့ပုံမရှိပါဘူး။ကန်ယူရန်တွေမှာရေတက်လာတဲ့အတွက်အဲ့ဒီကလူတွေအမြင့်ပိုင်းကိုပြောင်းရမယ့်အချိန်နှိကလာသလိုရေနှိမ့်ပိုင်းတွေပြည်သူတို့ချို့ကတော့ဒီတန်ကရှွတ်နိုင်ကြမှာမဟုတ်ဘူးလို့လည်းသုံးသပ်တာရှိပါတယ်။ဥဒုရာသီကြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလည်းအခြားဥဒုရာသီကြောင်းလဲမှုဒဏ်တွေနဲ့အတူမြေပေါင်းတရာမှာတခါတာဖြစ်တဲ့ပင်လယ်ရေညှစ်တဲ့မှုမျိုးခက်ဆစ်စိတ်တွေ့လာနေရပြီလို့သတိပေးထားပါတယ်။ဒီအနောက်ပိုင်းတိုင်းပြည်တွေကအဲ့ဒီတောင်ကိုပို့ပြီးတော့ရင်ဆိုင်ကျုံ့တွေ့နေရတယ်ဆိုပေမဲ့ဒီအနေရလက်ကဘယ်သူမှမလွတ်ဘူးလို့လည်းထောက်ပြထားပါတယ
် It's not like the rich countries can escape this problem.
ဆက်သွားတဲ့တိုင်းပြည်ကဒီဘေးနဲ့မကြုံရဘူးဆိုတဲ့သဘောမဟုတ်ပါဘူး။သူတို့ကတတိုင်းပြည်ဆော့ပြီးတော့ကာဝေနိုင်တဲ့အင်အားရှိတာကြောင့်မလို့ချက်ချင်းလက်ငင်းရင်ဆိုင်ရသေးတဲ့သဘောပါ။ဥရောပပြည်ပြောင်းလဲမှုကြောင့်လက်ရှိတည်ဆုံနေရတဲ့သူတွေကိုအကာအကွယ်ပေးနိုင်တဲ့အစီအမံမျိုးရုပ်ကိုလိုပါတယ်။တဖက်မှာလည်းဖလောင်ရီတန်းငွေထုတ်လုပ်မှုအတက်နိုင်ဆုံးရှော့ချရည်ဒီပိုင်းနဲ့လုံးဝပါလိမ့်မယ်။
ကုလသမဂ္ဂကလည်းလာမယ့်2030ခုနှစ်အရမှာလက်ရှိပမာဏထက်ဖန်လောင်အိမ်တန်းွယ်ထုတ်လုပ်မှုတစ်ဝက်လောက်လျှော့ချဖို့လက်တလောကတိပြုထားပါတယ်။နိုဝင်ဘာလကျရင်တော့ဗြိတိန်နိုင်ငံစကော့လန်နယ်ကဂလက်စကိုမြို့မှာဥတုရာသီဆိုင်ရာညှိနှိုင်းခံကျင်းပမှာဖြစ်ပြီးဥတုရာသီကြောင်းလဲဖောက်ပြန်မှုအရေးထပ်ပြီးတော့အပြေရှားကြရအောင်ပါပါ။ဒါပေမဲ့လည်းကမ္ဘာတဝန်းကကံယူတန်းနေပြည်သူတွေမှာတော့ရေညစ်တဲ့မှုတန်းကိုလက်ရှိရင်ဆိုင်နေကြပြီဖြစ်ပါတယ်။